Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2014ခုနှစ်နိုဝင်ဘာလ17ရက်အင်္ဂါနေ့နက်နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဆံမဝင်နဲ့အတူကြီးညာပေးမှာပါတရုတ်နိုင်ငံငင်းငင်းချမ်းချမ်းနဲ့ကျဲဝတိုးတက်လာတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ကြောင်းဘေကျင်းမှာကျင်းပနေတဲ့ APEC ထိပ်သီးညီလာခံမှာသမ္မတအိုဘားမားကပြောကြားလိုက်ပါတယ်။အိုဘားမားကျင်းပနေတဲ့ Iran American ပြည်ထောင်စုနဲ့ EU ဥရောပသမ္မတတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲအဆုံးသတ်သွားပြီမဲ့နျူကလ িয়ার အရေးနဲ့ပတ်သက်တဲ့သဘောတူညီချက်တစုံတရာကောင်းကောင်းမွန်မွန်မရခဲ့ပါဘူး။အမျိုးမြင့်ရှိတဲ့စီးရင်နဲ့လုံခြုံရေးဆိုင်ရာမူဝါဒတွေချမှတ်နိုင်ဖို့အတွက်ဂျပန်နိုင်ငံကိုတရုတ်ကမျှော်လင့်ကြောင်းတရုတ်သမ္မတကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအကျဉ်
းကောင်းပါပြီရှင်အေပက်ထိပ်သီးညီလာခံကိုတက်ရောက်ဖို့အမေရိကန်သမ္မတအိုဘားမားဟာတရုတ်နိုင်ငံကိုရောက်ရှိသွားပါပြီ
The United States welcomes the rise of a prosperous, peaceful and stable China
တရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့သမ္မတအိုဘားမားပြောသားတာပါတဲ့အစီအစဉ်အပြီးမှအပြည့်စုံကိုနားဆင်ရမှာပါရှင်။ဒါအပြင်သမ္မတအိုဘားမားအနေနဲ့မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာလည်းလူ့အခွင့်အရေးကိုဦးစားပေးဆွေးနွေးပြောဆိုဖို့နယူးယောက်အခြေစိုက်လူ့အခွင့်အရေးဆိုင်ရာဆေးပညာရှင်များအဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းကြားရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့မနေ့တိုင်းထုံးလင့်နေကြစီးပွားရေးကဏ္ဍတုတ္တဆုံလေးအမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆံမိုးဝေတို့ကပြောပြမှာပါရှင
်။အမေရိကန်သမ္မတဘရက်အိုဘားမားကတရုတ်နိုင်ငံငင်းငင်းချင်းချင်းနဲ့ကျွဲဝတိုးတက်လာတာကိုအမေရိကန်ကကြိုဆိုလိုက်ကြောင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမှာကျင်းပနေတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာစီးပွားရေးခေါင်းဆောင်တွေကိုပြောကြားတဲ့မင်းကွန်းမှာထည့်သွင်းပြောကြားသွားတာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားထားရှိမဲ့ပြည်ဝင်ခွင့်ဆိုင်ရာမူဝါဒအသစ်ကိုသမ္မတအိုဘားမားကတနင်္လာနေ့မှာကြေညာခဲ့ပါတယ်။တနင်္ဂနွေနဲ့တနင်္ဂနွေသက်တမ်းတူအလဲပတ်ပြည်ဝင်ခွင့်ဗီဇာတိုးပေးမှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းဆိုင်ရာပြည်ဝင်ခွင့်သက်တမ်းကိုလည်းတစ်နှစ်ကနေအမေရိကန်ဥပဒေမှာသက်တမ်းအရှိဆုံးပေးတဲ့10နှစ်ထိဗီဇာတိုးပေးမှာဖြစ်ကြောင်းပြောတာပါ။ကျောင်းသားနဲ့ပညာရှင်ဖလှယ်ရေးဗီဇာတွေကိုတော့တစ်နှစ်ကနေ9နှစ်ထိသက်တမ်းတိုးပေးမှာဖြစ်ပါတယ်။ဒီသဘောတူညီချက်ဟာနိုဝင်ဘာ10ရက်နေ့ကစပြီးအကျုံးဝင်မှာပါ။အမေရိကန်သမ္မတဟာတရုတ်နိုင်ငံဘေကျင်းကိုတနင်္လာနေ့မှာရောက်ရှိခဲ့တာဖြစ်ပြီးဒါကကွန်ပျူတာဆိုင်ဘာထိုင်လောင်းထောက်လန်းမှုတွေကနေလူခွင့်ရေးချုပ်ဖောက်မှုတွေအဆုံးပြဿနာတွေနဲ့အမေရိကန်နဲ့တရုတ်တို့ကြားတင်းမာမှုတွေရှိနေချိန်မှာတွားရောက်တာလည်းဖြစ်ပါတယ်။ဒါပင် Pacific Data မှာအမေရိကန်ဘက်ကစစ်တပ်တွေပို့ပြီးချိန်ခွင်ရှာညှိရင်တရုတ်နိုင်ငံကိုထိန်းချုပ်ဖို့အတွက်ကြိုးစားနေတယ်လို့တရုတ်ခေါင်းဆောင်တွေကထင်မှတ်နေတဲ့အချိန်လည်းဖြစ်ပါတယ်။သမ္မတအိုဘားမားဟာတရုတ်သမ္မတရှီကျင်းပင်နဲ့အင်ကာနဲ့ညနေပိုင်းမှာတွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်။သမ္မတအိုဘားမားဟာတရုတ်နိုင်ငံဘေကျင်းကအမေရိကန်တန်ရုံမှာဩစတြေးလျဝန်ကြီးချုပ်တိုနီအဘော့တ်နဲ့တွေ့ဆုံစဉ်မြန်မာနိုင်ငံအကြောင်းကိုလည်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာအင်အားကြီးကြီးမားမားနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုတွေ့ရမှာဖြစ်ကြောင်းလုံလောဆယ်မှာမပြီးဆုံးသေးပေမဲ့အံဝင်ခွင့်ချက်လှုပ်ဆောင်နေတာမို့မြန်မာပြည်သူတွေရဲ့လုံခြုံရေးနဲ့ကျွဲဝမှုတွေရနိုင်မယ်လို့ယုံကြည်ကြောင်းနဲ့မြန်မာနိုင်ငံပြုပြင်ရေးမှာတရုတ်နိုင်ငံနဲ့အတူမိတ်ဆွေကောင်းတွေဖြစ်ဆက်လက်ပါဝင်မယ်လို့တိုက်တွန်းခဲ့တယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မစ္စတာအိုဘားမားဟာဗုဒ္ဓဘူးနေ့ချိန်တရုတ်နိုင်ငံကထွက်ခွာပြီးမြန်မာနိုင်ငံကိုဒုတိယအကြိမ်ဖြစ်သွားရောက်မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပတဲ့ G20 ဆက်မှုထိပ်သီးအင်အားကြီးနိုင်ငံ20အစည်းအဝေးမတိုင်ခင်မြန်မာနိုင်ငံမှာကျင်းပမယ့်အရှိအအချထိပ်သီးညီလာခံနှစ်ခုကိုသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်။
နီဂျီးရီးယားနိုင်ငံအရှိတောင်ပိုင်းကကြောင်းတကြောင်းအတွင်းမှာအသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့ပြီးအနည်းဆုံး48ယောက်သေဆုံးသွားခဲ့ပြီးတော့အဲ့ဒီထဲမှာအများစုဟာကြောင်းသူကြောင်းသားတွေဖြစ်ကြပါတယ်။ဘုံဖောက်ခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာကတော့ရုတ်ပြင်းနယ်ပေါ်တီစကွန်မြို့မှာရှိတဲ့အစိုးရပိုင်းအလေတန်းသိပ်ပံကြောင်းဝင်းအတွင်းမှာဖြစ်ပြီးတနင်္လာနေ့မနေ့ကကြောင်းသူကြောင်းသားတွေစုဝေးတန်းစီတဲ့အချိန်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။နောက်ထပ်လူပေါင်း80ကျော်ဒဏ်ရာရရှိသွားပြီးတော့အများစုဟာစိုးရိမ်စရာအခြေအနေမှာရှိတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောဆိုပါတယ်။ဖောက်ခွဲသူကကြောင်းသားတယောက်လိုအဝတ်စားဝတ်ဆင်ပြီးတော့ဝင်လာတာဖြစ်တယ်လို့မျက်မြင်တွေ့ရှိသူတွေကပြောပါတယ်။ဘဲအဖွဲ့စည်းကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုတာထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့တော်တော်များများကတော့ Boko Haram အကြမ်းဖက်အဖွဲ့လို့တန်တရားရှိနေကြပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းကလည်း Police Com မြို့မှာဘာသာရေးပွဲတစ်ခုကိုတိုက်ခိုက်ခဲ့ရမှာ Boko Haram အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်နေကြပါတယ်။အဲဒီတုန်းကလည်းအသေးခံဘုံခွဲသူတဦးရဲ့တိုက်ခိုက်မှုကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။နီဂျီးရီးယားသမ္မတဂိုတက်ဂျိုနာသန်ကတော့တိုက်ခိုက်မှုကိုပြစ်တင်ရှုံ့ချလိုက်ပြီးတော့ကျူးလွန်တဲ့သူကိုတရားဥပဒေနဲ့အညီပြစ်ပေးဖို့လှုံ့ဆော်မယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ခင်ဗျာ
အော်မန်မှာကျင်းပနေတဲ့အီရန်အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲအဆုံးသတ်သွားပေမဲ့အီရန်ရဲ့နျူကလ িয়ার ရေးနဲ့ပတ်သက်တဲ့သဘောတူညီချက်ကောင်းကောင်းမွန်မွန်မရဘဲနဲ့ပြီးဆုံးသွားတာဖြစ်ပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူ EU ဥရောပသမဂ္ဂကခရစ်စတင်းကက်သရင်းအက်စတန်တို့ဟာနိုဝင်ဘာလ24ရက်နေ့မှာကုံဆုံးမဲ့တတ်မှတ်ရမတိုင်ခင်သဘောတူညီချက်ရဖို့အတွက်တနင်္လာနေ့မှာကြိုးစားခဲ့ကြတာဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်းမှာဆက်လက်ပြီးကျင်းပမယ့်ဆွေးနွေးပွဲကိုမသွားခင်မစ္စတာဇာရစ်ကတိုးတက်မှုတစ်စုံတရာရနိုင်ခြင်းရှိတယ်လို့ပြောကြားခဲ့ပေမဲ့နောက်ပိုင်းမှာဒီနှီးနှိုင်းဆွေးနွေးမှုဟာတစ်စုံတရာရှင်းလင်းတဲ့ရလကောင်မထွက်ခဲ့တဲ့အတွက်ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်မယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ကြောင်း Iran Press TV ကိုပြောကြားခဲ့ပါတယ်။ American သမ္မတ Barack Obama ကတော့နှစ်ဖက်အခြေအနေဟာကွာဟနေစေဖြစ်တယ်လို့တင်းငွေနေနေကပြောပါတယ်။ Obama ကျင်းပတဲ့ဆွေးနွေးပွဲဟာလာမယ့်နှစ်ဆန်း January လထဲမှာလွှတ်တော်က Republican Party ကမကြီးစိုးခင် Obama အစိုးရအဖွဲ့အတွက် Iran ရဲ့ Nuclear သဘောတူညီမှုရအောင်ကြိုးစားဖို့ရတယ်။နောက်ဆုံးအခွင့်အရေးဖြစ်ပါတယ်။
ဣသရေလနိုင်ငံအတွင်းဓာတ်ကင်ဆောင်ထားတဲ့ပါလက်စတိုင်းလူမျိုးတွေကတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့ရမှာငရွေသူအမျိုးသမီးတဦးသေဆုံးသွားခဲ့ရတယ်လို့စစ်သားတဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိသွားပါတယ်။ဒါဆိုရင်တင်းမာမှုတွေဖြစ်နေတဲ့ဂျေရုဆလင်မြို့ကဂျူးတွေရောမွတ်စလင်ဘာသာရေးဝင်တွေအတွက်ပါအထွတ်မြတ်ထားရနေရာတစ်ဝိုက်မှာနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုဖြစ်ပါတယ်။အခုလိုဓာတ်နဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒေါသတကြီးနဲ့ဣသရေလလူမျိုးတွေကိုရည်ရွယ်ပြီးတော့အကြမ်းဖက်တိုက်ခိုက်နေကြတဲ့ဣသရေလအရပ်တွေဟာဂါဇာကမ်းရောင်ရဲ့အနောက်ဖက်ခြမ်းကနေပြောင်းရွှေ့သွားသင့်ပြီလို့ပြောဆိုလိုက်ပါတယ်။ပါလက်စတိုင်းလူမျိုးတိုက်ခိုက်သူတယောက်ဟာကားပေါ်ကနေခုန်ဆင်းလာပြီးတော့ဂါဇာအနောက်ခြမ်းကပြောင်းရွှေ့နေထိုင်သူတွေနေထိုင်ရာဘတ်ကားဂိတ်မှာရှိတဲ့လူ၃ယောက်ကိုဓားနဲ့ထိုးခဲ့ရမှာအမျိုးသမီးတယောက်သေဆုံးပြီးတော့၂ယောက်ဒဏ်ရာရရှိသွားပါတယ်။ဓားနဲ့တိုက်ခိုက်သူကိုလုံခြုံရေးအဆောင်တယောက်ကပစ်တက်လိုက်ပါတယ်။တင်းနယ်လာနေမနေ့ပိုင်းတုန်းကလည်းပါလက်စတိုင်းစေကျော်တက်လူငယ်တယောက်ကအစ္စရေးစစ်သားတယောက်ကိုတယ်လီဗစ်မြို့ရဲ့ရထားပူရာအပြင်ဘက်မှာဓားနဲ့ထိုးခဲ့ပါသေးတယ်။အာနာဘိုင်တွေကတိုက်ခိုက်သူကိုချက်ချင်းဆိုတယ်လို့ဖမ်းမိရလိုက်ပြီးတော့အဲ့ဒီတက်ခိုက်မှုကိုအကျန်းဖက်တက်ခိုက်မှုဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျပန်နိုင်ငံနေနဲ့ငင်းချမ်းနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုပဲဆက်လုပ်ပြီးအမျှော်မြင်ရှိတဲ့စီးရင်နဲ့လုံခြုံရေးဆိုင်ရာမူဝါဒတွေချမှတ်ဖို့လှုပ်ဆောင်မယ်လို့တရုတ်နိုင်ငံဘက်ကမျှော်လင့်ထားကြောင်းတရုတ်သမ္မတရှီကျင်ပင်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုတနင်္လာနေ့ဘေကျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။တရုတ်နဲ့ဂျပန်နှစ်နိုင်ငံခေါင်းဆောင်တွေဟာတိုင်းပြည်ရဲ့ခေါင်းဆောင်မှုတာဝန်တွေကိုသူတို့စတင်ယူခဲ့ခြင်းကစပြီးပရမဆုံးချိန်ဖြစ်တဲ့အခုလိုတွေ့ဆုံလာပါ။ဒါပြင်အေပက်အာရှပစိဖိတ်ထိပ်သီးညီလာခံရဲ့ဘေးပတ်မှာခေါင်းဆောင်နှစ်ဦးအလွတ်သဘောနဲ့တီးတန့်တွေ့ဆုံပြီးဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံမှုဟာဂျပန်နဲ့တရုတ်ဆက်ဆံရေးပိုမိုကောင်းမွန်စေဖို့အတွက်ပထမခြေလှမ်းဖြစ်ပါတယ်လို့ဂျပန်ဝန်ကြီးချုပ်မစ္စတာအာဘေကပြောကြားလိုက်ပါတယ်။ကမ္ဘာဒုတိယနဲ့တတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့ဂျပန်နှစ်နိုင်ငံကြားဆက်ဆံရေးဟာအချိန်တော်ကြာအေးဆက်နေကြတာကိုနွေ့နွေ့ထွေးထွေးဖြစ်လာဖို့အတွက်တိဆောက်ရေးကိုအခုလိုဆွေးနွေးမှုတွေနဲ့တဆင့်လောက်သွားဖို့နှစ်နိုင်ငံသဘောတူညီချက်ရယူခဲ့ပြီး၃ရက်ကြာမှာအခုလိုခေါင်းဆောင်နှစ်ဦးတွေ့ဆုံကြတာလည်းဖြစ်ပါတယ်။နိုင်ငံရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေတဖြည်းဖြည်းပြန်လည်စတင်သွားဖို့နဲ့နိုင်ငံရေးရအပြန်အလှန်ယုံကြည်မှုတိဆောက်နိုင်အောင်ကြိုးပမ်းသွားကြဖို့နှစ်ဖက်သဘောတူညီခဲ့တယ်လို့တောက်ကြံတွေကပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
အိန္ဒိယနိုင်ငံစီးပွားရေးတိုးတက်မှုကိုပိုးပြီးတော့အာယုံဆိုင်လှုပ်ဆောင်ဖို့အတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ရဲ့အစိုးရအဖွဲ့ကိုတိုးချဲ့လိုက်ပါတယ်။ဝန်ကြီးသစ်22ဦးဟာနယူးဒေလီကသမ္မတနန်းတော်မှာတနင်္ဂနွေနေ့ကရာထူးတာဝန်ယူတဲ့ကျန်းသစ္စာကျင်းစုပွဲကိုပြုလုပ်ခဲ့ပါတယ်။ဒေသဆိုင်ရာခေါင်းဆောင်တဦးဖြစ်တဲ့မိုနိုဟာဖရီကာကတော့ကာကွယ်ရေးဝန်ကြီးအသစ်ဖြစ်လာပါတယ်။ကာကွယ်ရေးနဲ့ဗန္ဒာရေးဌာနတွေကိုတာဝန်ယူခဲ့သူအရွန်ဂျက်ကလီကတော့ဗန္ဒာရေးဝန်ကြီးအသစ်ဖြစ်ပြီးစီးပွားရေးပြန်လည်ခေါင်းဆောင်မှုကိစ္စတွေကိုအာယုံဆိုင်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးတော့မေလအတွင်းကဆက်လို့ဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မစ္စတာမိုဒီဟာအစိုးရအဖွဲ့အစည်းမှာဝန်ကြီးအဆင့်26ဦးလို့နဲ့အတူအစိုးရကောင်စီအဖွဲ့ဝင်66ဦးကိုဦးစီးဦးဆောင်ပြုနေပါတယ်။အခုလိုဝန်ကြီးအဖွဲ့တိုးချဲ့တာကိုစီးပွားရေးခေါင်းဆောင်တွေကကြိုဆိုလိုက်ကြပြီးဒါဟာပြည်ပြင်ပြောင်းလဲရေးကိုအရှိန်မြှင့်ဖို့အတွက်အစိုးရရဲ့ညှိမှန်းချက်ကိုပြသရာရောက်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။
Ukraine နိုင်ငံအရှေ့ဘက်မှာလက်နက်တွေတင်းဆောင်တဲ့ရင်တန်းကြီးတွေတွာလာနေတဲ့တရင်တွေနဲ့အကြမ်းဖက်တိုက်ခိုက်မှုအသစ်တွေကြောင့် Ukraine အစိုးရနဲ့ Russia ကိုလိုလားတဲ့ခွဲထွက်ရေးသဘုံတွေအကြားပြီးခဲ့တဲ့ September လအတွင်းရထားတဲ့အပြစ်ရသဘောတူညီချက်အတီးဖြစ်မှုပေါ်မှာတန်တရားတွေဝင်နေကြပါတယ်။ဒုံးစညမြို့မြောက်ပိုင်းမှာခွဲထွက်ရေးသမားတွေရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်တနင်္လာနေ့မှာအရသား၃ဦးနဲ့ Ukraine တပ်ဖွဲ့ဝင်၁ဦးသေဆုံးပြီးတခြား9ဦးဒဏ်ရာရသွားတယ်လို့ဒုံးစညဒေသအုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။သဘုံတွေအုပ်ချုပ်တဲ့ဒီမြို့ကိုလက်နက်ကြီးတွေနဲ့တနင်္လာတွေတစ်ချောင်းလုံးပစ်ခတ်နေခဲ့ပြီးလွန်ခဲ့တဲ့အောက်တိုဘာလနှောင်းပိုင်းအခုချိန်ဟာပထမဆုံးပြင်းထန်တိုက်ခိုက်မှုဖြစ်တယ်လို့မြို့ရင်းရောက်နေတဲ့ Righteous သတင်းတောက်ကပြောပါတယ်။မြို့ရဲ့လေးစိတ်ဘက်ရှိရာမှာကောင်းကင်ရံမှာမီးလုံးကြီးတွေတက်လာနေတာကိုတွေ့ရပါတယ်။
Ebola ရောဂါကူးစက်မှုပေးတဲ့ပထမအုပ်စုဆေးကုသခန်းတွေကို American ပြည်ထောင်စုက Liberia နိုင်ငံအတွင်းမှာဖွင့်လှစ်လိုက်ပါတယ်။ဆေးကုသခန်းအစ်စ်ကို Liberia မြို့တော် Monrovia ရဲ့မြောက်ဖက်ကီလိုမီတာ60အကွာဝေးမှာရှိတဲ့ Tamanbrak မှာတနင်္လာနေ့ကဖွင့်လှစ်လိုက်တာပါ။အလားတူဆေးကုသခန်း18ခုကို Liberia နိုင်ငံအတွင်းတည်ဆောက်မှာဖြစ်တယ်လို့ American ပြည်ထောင်စုရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးမှု Agency USDA ကထုတ်ပြန်ကြေညာပါတယ
်။အင်္ဂါနေ့နနေခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆံမိုးတို့ကပြောပြသွားတာပါရှင်။အခုတော့ဒီတရုတ်နိုင်ငံမှာအေပက်ထိပ်သီးညီလာခံကိုတက်ရောက်နေတဲ့သမ္မတအိုဘားမားရဲ့သတင်းလွှာကိုဆက်ပြီးပြောပြမှာပါ။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးလူခွင့်ရေးနဲ့အရှိနဲ့တောင်းတရုတ်ပင်လယ်ပိုင်ဆိုင်မှုအရေးစတဲ့ကိစ္စရပ်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာမှုတွေရှိခဲ့ပေမဲ့တနင်္လာနေ့ကဘေကျင်းကိုသမ္မတအိုဘားမားဆက်ရောက်ခဲ့စဉ်တရုတ်ခေါင်းဆောင်တွေကနှွေးထွေးစွာကြိုဆိုခဲ့ကြပါတယ်။သမ္မတနဲ့အတူဒီခီးစင်မှာအတူလိုက်ပါသွားတဲ့ Louis Ramirez ရဲ့သတင်းပေးပို့ချက်ကိုဒေါ်လလတန်ကပြောပြမှာပါ
။သမ္မတ Barack Obama နေနဲ့ဒီခီးစင်ဟာသူ့အတွက်မလွယ်ကူဘူးဆိုတာကိုသဘောပေါက်ပြီးသားပါ။အဓိကအားဖြင့်တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုအမေရိကန်ပြည်ထောင်စုကထိန်းချုပ်လိုတယ်ဆိုတဲ့သံသယတွေရှိနေတာကြောင့်လေနိုင်ငံဆက်ဆံရေးဟာတင်းမာနေတာဖြစ်ပါတယ်။ဒါပေမဲ့လို့တော့ဆက်ဆံရေးမှာအပြူသောဆောင်တဲ့ရှုထောင့်ခံတွေမြင့်တင်လို့တဲ့ဆန္ဒကတော့နှစ်နိုင်ငံစလုံးမှာရှိတာတွေ့ရပါတယ်။တရုတ်ခေါင်းဆောင်တွေဟာမစ္စတာအိုဘားမားကိုဘေကျင်းဒေသမှာကော်ဇော့နီခင်ပြီးဂုံပြူတက်ဖွဲ့နဲ့တင်းလာနေကကြိုဆိုခဲ့ကြပါတယ်။နောက်ပိုင်းမှာ APEC ကအာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံရဲ့စီးပွားရေးခေါင်းဆောင်တွေကိုမိကွန်းပြောကြားရမှာတရုတ်ရဲ့အခုလိုတန်တရားမကင်းဖြစ်မှုတွေကိုပြေပျောက်စေဖို့သမ္မတရဲ့အစီအစဉ်မှာထိတ်ကဖြစ်တယ်ဆိုတာတွေ့ကြရပါတယ်
။ The United States welcomes the rise of a prosperous, peaceful, and stable China. I want to repeat that.
ဖွံ့ဖြိုးတိုးတက်ပြီးငြိမ်းချမ်းတည်ငြိမ်တဲ့တရုတ်နိုင်ငံပေါ်ထွန်းလာတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။အဲ့ဒါကိုကျွန်တော်ထပ်ပြီးတော့အလေးနဲ့ပြောလိုပါတယ်။ဖွံ့ဖြိုးတိုးတက်ပြီးတော့ငြိမ်းချမ်းတည်ငြိမ်တဲ့တရုတ်နိုင်ငံဖြစ်ထွန်းလာတာကိုကျွန်တော်တို့ကြိုဆိုပါတယ်။တကယ်တော့မကြာသေးခင်ဆယ်စုနှစ်ဒီမှာအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံကိုကမ္ဘာစီးပွားရေးထဲဝင်ဆန့်လာအောင်အကူအညီပေးခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အကျိုးစီးပွားအတွက်သာမကအမေရိကန်ရဲ့အကျိုးစီးပွားရောကမ္ဘာကြီးရဲ့အကျိုးစီးပွားအတွက်ပါရှေ့ရှုပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအောင်မြင်တာကိုကျွန်တော်တို့မြင်လိုပါတယ်
။တရုတ်နိုင်ငံနဲ့ဆက်ဆံရေးပိုရင်းနှီးအောင်လှုပ်ဆောင်ခြင်းအပြင်အမေရိကန်နဲ့တရုတ်နိုင်ငံသားတွေကြားအလုပ်ကိုင်းတွေနဲ့အခွင့်အလမ်းတွေပိုပေါ်ပေါက်လာမှာဖြစ်တယ်လို့မစ္စတာအိုဘားမားကပြောခဲ့ပါတယ်။တရုတ်နိုင်ငံကအကြောင်းသားတွေနဲ့နိုင်ငံအတက်ပညာရှင်တွေဖလှယ်တဲ့အစီအစဉ်ပြင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ကမ္ဘာလှည့်ခီးသွားတွေအတွက်ဗီဇာတက်တန်းတိုးပေးမဲ့အစီအစဉ်အတွက်ကိုလည်းသမ္မတကကြေညာခဲ့ပါတယ
် Under the current arrangement visas between our two countries last for only 1 year Under the new arrangement student and exchange visas will be extended to 5 years
လက်ရှိအစီအစဉ်အရနိုင်ငံခြားပြည်ဝင်ခွင့်ဗီဇာတွေဟာတစ်နှစ်တက်တမ်းပဲရှိပါတယ်ဒီအစီအစဉ်တွေကပညာသင်ခွင့်နဲ့နိုင်ငံခြားဖလှယ်တဲ့အစီအစဉ်ရဗီဇာတက်တန်းကို9နှစ်အထိတိုးပေးသွားမှာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းခွင့်နဲ့ကမ္ဘာလှည့်ခီးသွားဗီဇာကိုလည်း10နှစ်အထိတိုးပေးသွားမှာဖြစ်ပါတယ်
။ဒါပေမဲ့အမေရိကန်နဲ့တရုတ်တို့အနေနဲ့လူခွင့်ရေး၊စိုက်ဘာလုံခြုံရေးနဲ့ကွန်သွေးရေးစသဖြင့်ပြဿနာတက်နေတဲ့ကိစ္စရပ်တွေမှာသဘောတူညီမှုရနိုင်ဖို့အလှမ်းကွာဝေးဆဲပဲရှိပါတယ်။ဝါရှင်တန်နဲ့ဘေကျင်းတို့ဟာကွန်သွေးရေးသဘောတူညီမှုတွေကိုအပြိုင်အဆိုင်ရရှိဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်။ကာလကြာဆိုင်ငံ့ထားတဲ့ TPP ကို Pacific ကနေပဲကွန်သွေးရေးစာချုပ်အတည်ပြုမှုရနိုင်ဖို့ကြံရှိနေတဲ့အခက်အခဲတွေကိုအာရှ Pacific နိုင်ငံတွေကြားကြော်လွှားယူနိုင်ဖို့ဒီ APEC ထိပ်သီးညီလာခံဟာသမ္မတ Obama အတွက်ကြိုးပမ်းနိုင်တဲ့အခွင့်အလမ်းတစ်ရပ်ပဲဖြစ်ပါတယ်။ Mr. Obama အနေနဲ့ Beijing ရှိ American တန်ရုံမှာနိုင်ငံပေါင်း17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးကြံရှိနေတဲ့ပြဿနာတွေကိုညှိနှိုင်းယူအပြေရှာဖို့တိုက်တွန်းခဲ့တာလည်းဖြစ်ပါတယ်။လူခွေးနဲ့ပတ်သက်လို့ Mr. Obama က ဟောင်ကောင်ပေါ်တရုတ်ရဲ့မကြာမီကထားရှိခဲ့တဲ့ပြုမှုဆက်ဆံပုံကိုပြစ်တင်ရှုံချခြင်းမပြုခဲ့ပါဘူး။သမ္မတဥဘာမအနေနဲ့တမိုင်းကြောင်းရခက်ခဲရှုပ်ထွေးလာတဲ့ဟောင်ကောင်အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းတော့ပြောခဲ့ပြီးဖြစ်ပါတယ်။ကျင်းနာနေကတော့အပိတ်ထရီးလကန်တက်ရောက်ဖို့နဲ့တရုတ်သမ္မတရှီကျင်းပင်နဲ့ဆွေးနွေးပွဲပွဲကျင်းပဖို့သူရကြာရောက်ရှိနေတဲ့သမ္မတဥဘာမရဲ့ပထမနေ့ပဲဖြစ်ပါတယ်။ပုံထိုးနေမှာတော့သမ္မတဥဘာမဟာမြန်မာနိုင်ငံကိုသွားရောက်ပြီးES ကိုရှေ့အရှာထိပ်သီးနီလာခံအပြင်အမေရိကန်အာဆီယံထိပ်သီးနီလာခံကိုနေပြည်တော်မှာတက်ရောက်မှာဖြစ်ပါတယ်။ဒီနောက်မစ္စတာအိုဘားမားဟာမြန်မာခေါင်းဆောင်များအပြင်ဗီယက်နမ်သမ္မတနဲ့လည်းနိုင်ငံဆွေးနွေးပွဲများတည်ကြားကျင်းပဖို့ရှိပါတယ်။နောက်ဆုံးနေ့ဖြစ်တဲ့နိုဝင်ဘာလ14ရက်နေ့မှာတော့သမ္မတဟာရန်ကုန်ကိုသွားရောက်ပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့အရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေအပြင်အာဆီယံလူငယ်တွေနဲ့လည်းအမေဖြစ်ပြုလို့မဲ့အခမ်းအနားတရကျင်းပဖို့ရှိပါတယ်ဒီနောက်သမရဟာ G20 ထိပ်သီးနီလာခံတက်ရောက်ဖို့ဩစတြေးလျကိုခီးဆက်မှာဖြစ်ပါတယ်ရှင
်ဒေါ်လလသန်းပြောပြသွားတာပါရှင်ဒီသတင်းနဲ့တဆက်သေးတရုတ်နိုင်ငံကနေဗုဒ္ဓဘုနေ့မှာမြန်မာနိုင်ငံကိုဆက်ရောက်လာမဲ့သမရဥဘာမကိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဘာတွေတောင်းဆိုနေကြသလဲဆိုတာပြောပြမှာပါသမရဥဘာမအနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာသမရဥသိန်းစိန်နဲ့တွေ့ဆုံဆွေးနွေးတဲ့အခါလူနည်းစုရိုဟင်ဂျာတွေကိုခွဲခြားဖိနှိပ်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်ရေးတိုက်တွန်းပြောဆိုဖို့နယူးယောက်ခြေဆိုင် PHR လူခွင့်ရေးဆိုင်ရာဆေးပညာရှင်များအဖွဲ့ကတောင်းဆိုလိုက်ပါတယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့သမရဥဘာမရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာမြန်မာအစိုးရခေါင်းဆောင်တွေကိုပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဖိအားပေးပြောဆိုဖို့အမေရိကန်ခြေဆိုင်လူခွင့်ရေးအဖွဲ့တွေကသမရကိုဝိုင်းဝန်းတောင်းဆိုနေကြတာပါ။အမေရိကန်နဲ့မြန်မာဆက်ဆံရေးဟာအရေးကြီးတဲ့အဆင့်ကိုရောက်နေတာကြောင့်သမ္မတဥဘာမအနေနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုဆိုင်ရာကိုပဲဦးစားပေးပြီးမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုလစ်လျူရှုထားမလားဆိုတာကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ PHR ခေါ်လူခွင့်ရေးဆိုင်ရာဆေးပညာရှင်များအဖွဲ့ကပြောပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအရေးယူဆောင်ရွက်ပေးရေးမြန်မာအစိုးရကိုတိုက်တွန်းဖို့သမ္မတဥဘာမကိုတောင်းဆိုတဲ့အကြောင်း PHR အစီအစဉ်ညွှန်ကြားရေးမှူး Whitney Brown က VOE ကိုပြောပါတယ်။
There's been real progress made in Burma with regard to human rights.
မြန်မာဒီမိုကရေစီအတွင်းကူပြောင်းရေးကလည်းလူခွင့်ရေးအခြေအနေတွေအရေးအကြီးဆုံးဖြစ်ရှင်းရမယ့်ပြဿနာတစ်ခုကတော့လူနည်းစုတွေရဲ့အခွင့်အရေးချိုးဖောက်ခံရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကရိုဟင်ဂျာ3သိန်းနီးပါးဟာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပြီးဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်နေကြပါတယ်။သူတို့အားလုံးဟာလက်ထပ်ထိမ်းမြှားဖို့လူမှုရေးကအစခီးသွွာလာရင်းနဲ့ကျန်းမာရေးဆောင်ရှောက်မှုတွေမှာခွဲခြားဆက်ဆံတာခံနေရပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေဟာတခြားနိုင်ငံတွေကိုထွက်ပြေးကြတဲ့အခါမှာလည်းနေကြဆောင်တပ်အာဏာပိုင်တွေရဲ့ကိုကြိုးရှာအမျက်ထုတ်မှုကိုလည်းခံနေရပါတယ်
။ဒါအပြင်မြန်မာစစ်တပ်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အမေရိကန်နဲ့စစ်ရေးဆက်ဆံမှုတိုးမြင့်ရေးအလားအလာနဲ့ပတ်သက်လို့ PHR အဖွဲ့အစည်းနဲ့အထူးစိုးရိမ်မိကြောင်း Whitney Brown ကပြောပါတယ်။PHR အဖွဲ့အစည်းနဲ့လည်းမကြခင်မှာမြန်မာနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းပြီးမြန်မာပြည်တွင်းမှာစီးပွားရေးဆက်မှုလုပ်ငန်းစုံတွေတည်ဆောက်ဖို့ဒေသခံပြည်သူတွေကိုနေရက်ကနေအတင်းအဓမ္မရွှေ့ပြောင်းခိုင်းတာကြောင့်ဖြစ်ပေါ်လာတဲ့အခက်အခဲစိန်ခေါ်မှုတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ဖို့ရှိပါတယ်မြန်မာပြည်အနှံ့အပြားမှာလည်းစီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကြောင့်အစုလိုက်အပြုံလိုက်အတင်းကျပ်နေရက်ရွှေ့ပြောင်းခံနေရတယ်လို့လည်း Whitney Brown ကထောက်ပြပါဗျ။ဒါ့အပြင်သူတို့အဖွဲ့ဟာရခိုင်ပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပြန်ပြီးလုပ်ကင်ခွင့်ရခဲ့တဲ့ MSF နယ်စည်းမထဆရာဝန်များအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါဗျ။နိုဝင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံကိုသွားမဲ့သမ္မတဥဘာမရဲ့ခီးစဉ်မှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရကိုဖိအားပေးပြောဆိုဖို့တိုက်တွန်းထားတဲ့အဖွဲ့အစည်းတွေထဲမှာ PHR လူခွင့်ရေးဆိုင်ရာဆေးပညာရှင်များအဖွဲ့အပါအဝင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီနဲ့ HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးတို့လည်းပါဝင်ပါတယ်ဒီကနေ့တောက်ကြနေကလည်းဒေါအောင်ဆန်းစုကြည်ကိုသမ္မတရာထူးနေရာဝင်ရောက်ခွင့်ရနိုင်ရေးအတွက်သမ္မတဥဘာမအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်အမတ်နှစ်ဒါဇင်လောက်ကလည်းလက်မှတ်ရေးထိုးတောင်းဆိုထားပါတယ်။သမ္မတအင်ဂျီရောဘက်ကတော့မြန်မာနိုင်ငံပေါ်ထားရှိမဲ့အမေရိကန်ရဲ့မူဝါဒမှာလူခွင့်ရေးနဲ့ဒီမိုကရေစီရေးဟာအဓိကဖြစ်တယ်လို့သမ္မတဥဘာမရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ဂျမင်ရိုးဒ်စ်ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုထားပါတယ်ရှင်။ အခုဆက်လက်ပြီးတော့မကြခင်ဒီကျင်းပတော့မယ့်အာဆီယံထိပ်သီးညီလာခံနဲ့ပတ်သက်ပြီးတော့သမရဦးသိန်းစိန်ရဲ့ပြောခွင့်ရသူပြန်ကြားရေးဝန်ကြီးဦးရဲထွတ်ကိုဒေါခင်ဆိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းထားတာကိုထုံးလင်းမှာပါ
ဟိုမကြခင်မှာကျင်းပတော့မယ်ဒီအာဆီယံထိပ်သီးညီလာခံပေါ့နော်ဒီအာဆီယံထိပ်သီးညီလာခံကျင်းပတဲ့နေရာမှာအာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံအနေနဲ့ဒီပွဲရဆိုလို့ရှိရင်အကြီးအကျယ်နောက်ဆုံးလွှဲရမယ်ပွဲပေါ့နော်အဲ့တော့ဒီပွဲကနေပြီးလို့ရှိရင်ထွက်လာမယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပေါ့နော်အများကစိတ်ဝင်စားနေကြတာကတော့ဒီတောင်တရုတ်ပင်လယ်အရေးပေါ့တောင်တရုတ်ပင်လယ်အရေးဆိုတဲ့နေရာမှာလည်းဒီတရုတ်နိုင်ငံကမြန်မာနိုင်ငံပေါ်မှာဩဇာညောင်းတယ်လို့နိုင်ငံတကာကမြင်တာရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာအနေနဲ့ပေါ့လေဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဗာရီများပြင်ဆင်ထားတာကြားမိပါလေရှင်
ကျွန်တော်တို့ဒီတောင်တူပင်လယ်နဲ့ပတ်သက်လို့တော့ဗျာကျွန်တော်တို့ဒီအာဆီယံဥရရာထူးစယူမယ်ဆိုနေကိုကမာကြီးခုနပြောသလိုပဲနိုင်ငံတော်များကတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြောင့်မြန်မာနိုင်ငံနေနဲ့မှန်ကန်တဲ့လမ်းကြောင်းပေါ်မှာဥဆောင်နိုင်မှမလားဆိုတဲ့တန်တရားကြီးကျွန်တော်ရှိခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ကျွန်တော်တို့အာဆီယံထိပ်သီးစည်းဝေးရဲ့နိုင်ငံကြီးဝန်ကြီးများစည်းဝေးရဲ့နှစ်ချိန်ရေပေါ့နော်အဲ့တော့မှကြည့်လိုက်မယ်ဆိုရင်တောင်တူပင်လယ်နဲ့ပတ်သက်လို့ကျွန်တော်တို့ဒီအာဆီယံရဲ့ဘုံသဘောတော်မှာရပ်တည်ပြီးတော့မှကျွန်တော်မှန်ကန်တဲ့ဖြည့်ရှင်းမှုတွေလုပ်နိုင်အောင်တွေးပါတယ်။မာရီတရီရမဆိုရင်နှစ်ဆမ်းပိုင်းတုန်းကကျွန်တော်တို့တော်တော်လေးတင်းမာမှုမြင်ခဲ့တာတွေရှိပါတယ်။ရေနံတွင်းနှုစင်နဲ့ပတ်သက်ပြီးတော့တိုးတော်ကျွန်တော်တို့ရဲ့ဂျားဝင်ညှိနှိုင်းမှုဆိုတာကမာရီတို့တည်တဲ့ထုတ်ပြန်ကြေညာချက်အရာရောဒါအစည်းအဝေးခမ်းမတွေအတွင်းမှာညှိနှိုင်းဖြည့်ရှင်းမှုများအရာရောတောင်တုပင်လယ်မှာဘာပြီးတော့ကျွန်တော်တင်းမာမှုအချိန်ကျော်ကြတော့တာတွေ့ရမှာပါ။အဲ့တော့ဒီအစည်းအဝေးမှာတော့ကျွန်တော်ဘာကိုမျှော်မှန်းထားလဲဆိုတော့ Code of Conduct တစ်ခုအမြန်ဆုံးပေါ်ပေါက်နိုင်ရင်အတွက်ဘယ်လိုစတော့အစည်းအဝေးနဲ့လုံးကြမလဲဆိုတော့ခိုင်ခိုင်မာမာသဘောတူချက်တစ်ခုရနိုင်ဖို့တော့ကျွန်တော်တို့အားလုံးဝိုင်းပြီးတော့စူးစမ်းဖို့မျှော်လင့်ထားပါတယ
်ဟုတ်ကဲ့ပါနောက်တစ်ခုကဒီမြောက်ကိုရီးယားအရေးပေါ့နော်မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဒီအရှေ့အာရှထိပ်သီးညီလာခံဆိုတော့လက်ကျပါမှာဆိုတော့မြောက်ကိုရီးယားနိုင်ငံကလည်းဒါအရှေ့အာရှပိုင်းမှာပါလာတာပေါ့လေအဲ့တော့ဒီမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့ရောဒီသူတို့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာဘဲနဲ့ဒီဒုံးနဲ့ဆန်းသက်တာတွေရှိနေပါတယ်အဲ့ဒီအရေးနဲ့ပတ်သက်လို့ရောဘယ်လိုများစဉ်းစားထားပါလဲ
ကျွန်တော်ပြည်ထောင်နိုင်ငံကြီးဝန်ကြီးများစီဝေးရဲ့ကျွန်တော်ဥက္ကဋ္ဌထုတ်ပြန်ခြင်းတဲမှာလည်းဒီကိစ္စကိုကျွန်တော်ညွှန်ထားပါတယ်။အဓိကတော့ကျွန်တော်တို့ရဲ့ရည်တည်ချက်ကတော့အာဆီယံရည်တည်ချက်ပေါ့လေ။နံပါတ်1ကတော့ကိုရီးယားကျွန်းဆွေနျူကလ িয়ার ကင်မဲနဲ့ဆုံးဖြစ်ရမယ်။နှစ်ကတော့တက်ဆိုင်တဲ့သူတွေအားလုံးကကျွန်တော်တို့ဒီတင်းမာမှုဖြစ်စေမဲ့အပြုမှုတွေကိုရှောင်ရှားရမယ်။နောက်တစ်ခုကတော့ကျွန်တော်တို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့ပေါ့။ဆိုတော့ကျွန်တော်ညွှန်ဆိုပြီးပြောကြားခဲ့ရရှိပါတယ်။အဲဒီတစ်ခေါက်မှလည်းဒီအခြေခံအချက်၃ချက်ပေါ်ပါပဲကျွန်တော်တို့ဆုံးဖြတ်ပြလိုက်မယ်လို့ကျွန်တော်တို့ညော်လင့်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီစီဝေးပွဲကြီးပြီးတဲ့အခါမှာဒီအာဆီယံလက်ကျဥက္ကဋ္ဌမလေးရှားနိုင်ငံလက်ထက်ကိုလွှဲပြောင်းပေးရမှာပါ။အဲ့တော့မလေးရှားနိုင်ငံလက်ထက်ကိုချောချောမွေ့မွေ့ဒီလိုလွှဲပြောင်းပေးနိုင်အောင်လို့မြန်မာနိုင်ငံရဲ့ကြိုးပမ်းချက်တွေပေါ့လေ။နောက်ဆုံးပြန်ကြည့်မယ်ဆိုရင်ဝန်ကြီးနေနဲ့ဘယ်လိုများမှတ်ချက်ပေးကြမှာလဲရှင်။
ကျွန်တော်တို့တာဝန်ယူမယ်ဆိုတဲ့အချိန်မှာတန်တရားတွေအများကြီးရှိပါ။တိတ်ကတော့ခုနပြောသလိုပေါ့။ဒီဒေတာတွေအရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဒီမှန်ကန်တဲ့ဥဆောင်မှုပေးနိုင်မလား။နှစ်ကတော့ကျွန်တော်တို့စီဝေးကျင်းပတဲ့အခါမှာအပိုင်းနှစ်ပိုင်းရှိတော့တိကတော့အချုပ်ထောက်ပံ့မှုဆိုင်ရာကိစ္စတွေနှစ်ကတော့ဘာသာရေးဆိုင်ရာကိစ္စတွေမှာမြန်မာနိုင်ငံနေနဲ့လုံနိုင်စွမ်းရှိပါမလားလို့ပြောပဲဒီကျွန်တော်ဥက္ကဋ္ဌတစ်လျှောက်လုံးမှာမာရီတို့ပြန်ကြည့်မယ်ဆိုရင်ဒီတာဝန်တွေအားလုံးကိုကျွန်တော်အောင်အောင်မြင်ထမ်းဆောင်နိုင်ခဲ့တယ်တနည်းအားဖြင့်ကျွန်တော်တို့ဒီဟလာကျွန်တော်လုံနိုင်စွမ်းရှိတယ်ဆိုတော့ပြခဲ့တယ်ဒါမှမဟုတ်ဒီစီဝေးတစ်ခုလုံးမှာပြောမှန်းဆိုရင်ကျွန်တော်တို့ဒီဥက္ကဋ္ဌရာထူးတာဝန်ထမ်းဆောင်နိုင်ခဲ့တယ်ဒီလိုအောင်မြင်အောင်ထမ်းဆောင်နိုင်ခြင်းဟာလာအစိုးရတစ်ခုလည်းမဟုတ်ကျွန်တော်ပြည်သူတွေရော CSO တွေရောနောက်တစ်ခါခုနလိုဥပဒေပြုရေးရမှာပေါ့နော်အာဆီယံနဲ့ပါလီမန်ချင်းချိတ်ဆက်တဲ့နေရာတွေမှာလှုပ်ဆောင်ခဲ့တဲ့လွတ်တော်ရဲ့ခံကဏ္ဍရောတော့နိုင်ငံရေးပါတီတွေဒါတွေအားလုံးရဲ့အောင်မြင်မှုလို့ပြောလို့ရပါတယ်။တနည်းအားဖြင့်ဒီအစည်းအဝေးပြီးရင်တော့ကျွန်တော်တို့ဒီဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့နိုင်ငံရေးခုံတိတ်ခါပို့ပြီးတော့မြင့်လာမယ်။ဒေတာတွင်းကိစ္စတွေမှာနိုင်ငံတကာအရေးကိစ္စတွေမှာပါမြန်မာနိုင်ငံအနေနဲ့ပို့ပြီးတော့တက်ကြစွာပါဝင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ယုံကြည်တယ်။
ဟုတ်ကဲ့ပါအခုကျင်းပမယ်ဒီကိုချိန်မြောင်အရှေ့အာရှထိပ်သီးညီလာခံကြီးကိုအမေရိကန်သမ္မတဘရက်အိုဘားမားလည်းတက်ရောက်ဖို့လာပါတော့မယ်အဲ့တော့အရင်တစ်ခေါက်သူ2012ခုနှစ်လာတော့ကသမ္မတကြီးဦးသိန်းစိန်နဲ့ပြောသွားတာတွေရှိပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပို့ပြီးတော့ခီးရအောင်ဟိုဘာတွေဘာတွေလုပ်တင်နေအကြံပေးတဲ့သဘောပါအဲ့ဒီအကြံပေးတဲ့အချက်ဆက်တစ်ချက်ထဲမှာဒီမြန်မာနိုင်ငံဘက်ကနေလုတ်ကင်ပေးတာတွေပို့ဥပမာဆိုလို့ရှိရင် IAEA လို့ခေါ်တဲ့နိုင်ငံတကာညွှန်ပြဆွမ်းအင်ဂျင်စီနဲ့ပူးပေါင်းဆောင်ရွက်ခဲ့တာတွေနောက်အကျဉ်းသားတွေလှုပ်ပေးခဲ့တာတွေဟိုရှေ့ဟိုတော်တော်လေးကိုလုတ်ခဲ့ပြီးတာတွေရှိပါပြီ။ဒါပေမဲ့တချို့တစ်ချက်တွေကြံနေပါသေးတယ်။ဥပမာဆိုလို့ရှိရင်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံခွဲရန်ကုန်မြို့မှာဖွင့်ဖို့ကိစ္စဟိုအခုတည်းကမပြေလည်သေးဘူးလို့ကြားရပါတယ်။အဲ့ဒီကိစ္စလည်းရှိပါသေးတယ်။အဲ့ဒါတွေနဲ့ပတ်သက်လို့ဟိုဒီသမရဦးသိန်းစိန်အနေနဲ့ပေါ့နော်။ဟိုသမရဘရက်အိုဘားမားနဲ့တွေ့တဲ့အခါမှာဘယ်လိုများဟိုပြောကြဆုံကြဖို့ရှိပါလဲရှင်
။သမရကြီးအိုဘားမားနဲ့စတူတဲ့ချိန်တုန်းကကျွန်တော်တို့ကသူ့ဘက်ကအဆိုပြုချက်တွေကိုကျွန်တော်တို့သဘောတူခဲ့ခြင်းသည်ကျွန်တော်တို့ဘာလို့ပြရလဲဆိုတော့သမ္မတဦးသိန်းစိန်ခေါင်းဆောင်တဲ့မြန်မာအစိုးရအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအားလုံးကိုနိုင်ငံတကာစံနှုန်းများနဲ့အညီ ဆောင်ရွက်ဖို့အတွက်နိုင်ငံရေးတန်တိထံချမှတ်မှုရှိတယ်ဆိုတော့ကျွန်တော်ပြခဲ့တာ။အဲ့လိုရှိခဲ့တဲ့အတိုင်းနဲ့ကျွန်တော်တကယ်ကောင်ထည်ဖို့ခဲ့တယ်။တော်တော်အဲ့ဆက်တစ်ချက်မှအမိုက်ကြည့်မယ်ဆိုတချို့ဟာတွေကအစိုးရတစ်ခုတည်းလုပ်လို့ရတာရှိတယ်။တချို့ဟာတွေကြတော့ကျွန်တော်တို့အခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရတယ်ရှိတယ်။ဒီကုလသမဂ္ဂဒီလူခွင့်ရေးမဟာမင်းကြီးကြုံဖွင့်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်နဲ့သူနဲ့ဆွေးနွေးခဲ့ပါတယ်။သူတို့ဘက်ကဒီသဘောတူစာချုပ်အတွက် proposal တင်ထားရှိတယ်။ကျွန်တော်ဘက်က counter proposal ပြန်တင်ထားတာရှိတယ်။တော်တော်အဲ့လိုရှိနေမှာကျွန်တော်ကဒီလုပ်ငန်းကိုရပ်ထားတာမဟုတ်ဘူးသူတို့ရုံမဖွင့်ရသေးပေမဲ့လက်ရှိကျွန်တော်ထင်တယ်တစ်နှစ်လောက်ရှိပါပြီသူတို့စီကကိုယ်စားလှယ်၃ယောက်ကမြန်မာနိုင်ငံမှာရက်ရှည်လာများနေထိုင်ပြီးတော့မှအထူးသဖြင့်ရခိုင်ပြည်နယ်မှာရှိတဲ့လူခွင့်ကျင်ကျင်လေးကိုလေ့လာနိုင်ရှိတယ်ဆိုတော့တနည်းအားဖြင့်တော့တရားဝင်မဖွင့်မဲ့ unofficially လုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောလို့ရတယ်ဒါမှမဟုတ်ဒီအခြေအနေကိုတော့ကျွန်တော်တို့သမ္မတကြီးအိုဘားမားကိုရှင်းပြအောင်ပ
ါဒါကတော့နေပြည်တော်ကိုရောက်နေတဲ့ VOA မြန်မာပိုင်း editor Dokin Sowin ကပြည်ညာရေးဝန်ကြီးဦးရဲထွတ်ကိုတွေ့ဆုံမေးမြန်းခဲ့တာပါရှင်အခုဆက်လက်ပြီးတော့အကြံဖက်သမား၄ဦးဝင်ရောက်လာတဲ့အတွက်မြန်မာရဲတပ်ဖွဲ့ကနေတတိပေးထားတဲ့သတင်းကိုတင်ဆက်မှာပါမွန်ပြည်နယ်အတွင်းရိုဟင်ဂျာသွေးစည်းညင်ညူရေးအဖွဲ့ RSO ကလို့ယူဆရတဲ့အကြံဖက်သမား၄ဦးဝင်လာတဲ့အတွက်ပြည်နယ်ရဲတပ်ဖွဲ့ကအပူတပြင်းလိုက်လံစုံစမ်းရှာဖွေနေတယ်လို့ပြည်နယ်အစိုးရအဖွဲ့ဝင်တွေကပြောပါတယ်ဒီအကြံဖက်သမားတွေဝင်ရောက်လာမှုဟာနေပြည်တော်မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးအတွက်လုံခြုံရေးအရာစိတ်ပူစရာအနေအထားမှာရှိနေတယ်လို့လည်းပြောဆိုမှုတွေရှိနေတဲ့အကြောင်း VOA ထိုင်းချေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်။ရိုဟင်ဂျာသွေးစည်းညီညွတ်ရေးဖွဲ့ RSO ဖွဲ့ကနေဆေလွတ်လာတယ်လို့ယူဆရတဲ့အကြံဖက်သမား၄ဦးဟာမွန်ပြည်နယ်အတွင်းကိုဝင်ရောက်လာတဲ့အတွက်ကြောင့်ပြည်နယ်ရဲသားဖွဲ့တွေအနေနဲ့အပူတပြင်းလိုက်လံစုံစမ်းရှာဖွေနေတယ်လို့မွန်ပြည်နယ်နယ်စပ်ရေးရာလုံခြုံရေးဝန်ကြီးဘူမူကြီးထိမ့်မြင့်အောင်က VOA ကိုခုလိုပြောပါတယ်
ကျွန်တော်တို့လည်းဒီကောက်တာလည်းပဲသိရတာပဲလေရှားလို့ကြာနေတာပဲဒီကညာလူကြီးနဲ့ရောဗာနဲ့ရောအကုန်လုံးအဲ့ချင်းချစ်တာတွေရောမြေတပ်ဖွဲ့တွေကနေတဲ့ရောအလုံးရှားပေးနေပါလေဒီကောင်လည်းဆိုမြောက်ဦးရီကဝင်လာတယ်သိရတယ်ဘွားမလဲတော့ဘာမှမသိတော့မသိဘူ
းအကျန်းဖက်သမား၄ဦးဟာထိုင်းနိုင်ငံမဲဆောက်မြောက်ဒီလမ်းကြောင်းကနေမော်လမြိုင်မြို့ကိုရောက်ရှိလာတယ်လို့လည်းဘူမူကြီးသိမ်းမိအောင်ကပြောပါတယ်အကျန်းဖက်သမားလို့ယူဆရတဲ့လူ၄ဦးရဲ့ဇက်ပုံနဲ့ကိုရေးချက်လက်တွေကိုမွန်ပြည်နယ်မော်လမြိုင်မြို့လမ်းဆုံလမ်းခွတ်တွေမှာကတ်ထားပြီးပြည်သူတွေကိုအသိပေးကြေညာထားတယ်လို့လည်းမွန်ပြည်နယ်မော်လမြိုင်မြို့နယ်ရဲသားဖွဲ့မှူးရုံးကနေအတည်ပြုပြောဆိုခဲ့ပေမဲ့လည်းတခြားချက်လက်တွေကိုတော့ဖြေကြားပေးတာမျိုးတော့မရှိခဲ့ပါဘူးရိုဟင်ဂျာသွေးစည်းညီညွတ်ရေးဖွဲ့ RSO ဖွဲ့ကပြည်တွင်းလှုပ်ရှားမှုတာဝန်ခံတန်ဝင်းအဖွဲ့ဝင်အိုစမာခေါ်ဒါဝတ်အစ္စလာမစ်စစ်သွေးကြောတိုက်ခိုက်ရေးတင်နန်းစဉ်အာဖက်ခေါ်အမင်းနဲ့အစ္စလာမစ်စစ်သွေးကြောအကူဖောက်ခွေရေးသမိုင်းအစ္စမိုင်းခေါ်ဆော်မင်းတို့ရဲ့ဓာတ်ပုံတွေနဲ့တကွမွန်ပြည်နယ်ရဲသားဖွဲ့ကနေသတိပေးကြေညာထားပါတယ်အခုလိုကြမ်းဖက်သမားတွေအချိန်ကိုက်ဝင်ရောက်လာတာဟာနေပြည်တော်မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးအတွက်လုံခြုံရေးရစိတ်ပူစရာနေသားမှာရှိတယ်လို့လည်းမွန်ပြည်နယ်ဝန်ကြီးတောက်တာလှဦးကပြောပါတယ်ဒါကြောင့်မို့လို့သတိရှိရှိနဲ့အာဆီယံထိပ်သီးအစည်းအဝေးတွင်အကြံပေးမှုပြဿနာမဖြစ်ပွားအောင်ရဲသားဖွဲ့တွေအနေနဲ့ကြိုးစားပြီးဖော်ထုတ်နေစေလို့မွန်ပြည်နယ်ဝန်ကြီးဒေါက်တာလှဦးကအခုလိုပြောပါတယ
်။သတိရှိတာကတော့ကောင်းတာပေါ့။အများကြီးသိကြတယ်သူတို့ဖော်ထုတ်ပြီးနိုင်တယ်ဆိုတော့လည်းပိုကြိုးရှိတာပေါ့။အဲ့ဒါအန္တရာယ်လို့ဆက်ပြီးမှဘာမှမဖြစ်လေလေကောင်းနေလေပေါ့။အကြံပေးရေးဆိုင်ဆိုင်ဆိုတော့လေ
။နိုဝင်ဘာလ12ရက်ကနေ23ရက်နေ့ထိနေပြည်တော်မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုအာရှနဲ့အရှေ့တောင်အာရှထိပ်သီးခေါင်းဆောင်တွေအပါအဝင်အမေရိကန်ဒမရဘာရက်အိုဘားမားလည်းပါဝင်တက်ရောက်သွားမှာဖြစ်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးလုံခြုံရေးအတွက်နေပြည်တော်နဲ့ဆက်ဆက်ခရံတွေဖြစ်တဲ့ယမဲတင်၊တောင်ကြီး၊တောင်ငူ၊မကွေးမြို့တွေမှာရဲတပ်ဖွဲ့ဝင်အား2000ကျော်နဲ့လုံခြုံရေးကိုတုံ့မြင့်ချထားတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကရေမှုချုပ်စိုးမြိုင်ကနေသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကျင်းပမယ့်ကာလတွေမှာပြည်တွင်းပြည်ပခရီးသွားလာမှုအပေါ်မှာစီစစ်စစ်ဆေးမှုတွေကိုတုံ့မြင့်သွားမှာမို့နိုင်ငံသားစီစစ်ရေးလက်မှတ်ဒါမှမဟုတ်ခိုင်လုံတဲ့အထောက်အထားတွေယူဆောင်လာကြဖို့ကိုလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွန်းအိမ်မရှင် VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်